ရန်ကုန်မှာနှစ်ဆင်ရေရှမ်းတယ်လို့ဆိုပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း20အချိန်ပိုင်းအချိန်တွေတုန်းကတော့တိတ်ပြီးမတွေ့ရပါဘူးဒီထက်အစောပိုင်းကာလတုန်းကဆိုရန်ကုန်မှာရေရှမ်းတယ်ဆိုတာ 4-5 နှစ်မှတစ်ကြိမ်လောက်ရှာရှာပါပါတွေ့မြင်ရတာမျိုးဖြစ်ပါတယ်နောက်ပိုင်းမှာတော့နေထိုင်တဲ့လူဦးရေတိုးပွားမှုမြင့်တက်လာနေပြီးတိုက်တာအဆောက်အဦတွေလည်းတိုးများလာသလိုရေရှမ်းတယ်ဆိုတဲ့သတင်းတွေကိုခက်စိတ်စိတ်ကြားလာရပါတယ်လွန်ခဲ့တဲ့9နှစ်လောက်ကစပြီးနှစ်စဉ်မြင်တွေ့နေရတာဖြစ်ပါတယ်ရန်ကုန်လူဦးရေကလည်းခုနှစ်သန်းကျော်သွားပါပြီမကြာမတင်10သန်းဆိုတာကိုရောက်လာတော့မှဖြစ်ပြီးရန်ကုန်ဟာမီဂါမျိုးလို့ခေါ်ရမယ့်မျိုးဘဝကိုရောက်လာတော့မှာပါဒီအတွက်ရန်ကုန်မြို့တွင်းလူတွေကိုမြန်မြန်နဲ့များများပို့ဆောင်နိုင်တဲ့ကားယထာလမ်းစနစ်များ MRT လိုစနစ်မျိုးတွေလိုအပ်လာပြီလို့အကြံပြုချက်တွေထွက်ပေါ်လာသလို YBS ဘတ်စ်ကားအစီအစဉ်မျိုးတွေလည်းစတင်နေပါပြီ။တစ်ချိန်တည်းမြို့ပတ်မိုးပြန်ယထာဆောက်ဖို့မြေအောက်ယထာလမ်းဖောက်ဖို့ပြောဆိုညှင်းကုန်နေတာလည်းရှိပါတယ်။ဒါပေမဲ့မိုးရွန်းမှာ Venice မြို့လိုဖြစ်နေတာမျိုးကတော့မြင်မကောင်းဘူးလို့ညှင်းညူနေကြပါတယ်။ပို့ပြီးရုပ်ဆိုးတာကတော့ရေကြီးရေရှမ်းတိုင်းအမှိုက်တွေပေါ်လောမျောနေတဲ့အခြေအနေပါ။ဒါဟာရေနှုတ်အားမနိုင်လို့ဖြစ်ပြီးအမှိုက်တွေကိုစီးမဲ့ကမ်းမဲ့ပစ်ကြလို့ဖြစ်တယ်လို့ရေအရင်အမြင့်ရှာဖွေရေးအဖွဲ့ကအကြံပေးပညာရှင်တူဖြစ်တဲ့ဦးတျောင်မီကပြောပါတယ်
။ရန်ကုန်မှာကမိုးဖောက်ဝဲရရင်ကြောင်းမို့မိုးသိမ်းမခံနိုင်ဘူးပေါ့လေ။သူကမိုးသိမ်းတယ်ဆိုတာက intensity ပေါ့ကျွန်တော်တို့ဝိုင်းနေပြော intensity များတာပေါ့
။ဟုတ်ကဲ့
။သူကတနအိတင်းမှာလေးလက်မလာလွာလိုက်တော့အဲ့ဒါကတော့ရန်ကုန် area အဲ့လိုမျိုးဆိုရင်တော်တော်ထိခိုက်တယ်။နောက်တစ်ပိုင်းကသူတို့ master plan ဆိုတာဆွဲနေကြ။ရန်ကုန်တမြို့လုံးရဲ့ရေကြီးရေရှမ်းကာဝယ်ဖို့တက်ခုဆွဲနေတာကိုအဲ့ဒါတွေကလိုသေးတယ်လေလုပ်ဖို့ကအခုကဆွဲတာပဲရှိတယ်ဒီဇိုင်းပိုင်းတော့မပြီးသေးဘူးအဲ့တော့တို့ဒါရီအောင်နည်းနည်းသုံးနှစ်အနည်းဆုံးလုပ်အောင်မယ်ကျွန်တော်ထင်တော့၄-၅နှစ်ပြီးကြာလိမ့်မယ်ထင်တယ်အဲ့ဒီဟာပြီးမှပဲရေကြီးရေရှမ်းကတော့တက်တာပေါ့အဲ့တော့အခုကအမိုက်ပစ်တာကလည်းဘူးလေးရဖြုံစင်ပေါ့ဒိန်းကြီးကတို့အတူတောင်မှရေနှုတ်အားမနိုင်ဘူးလက်ရှိမိုးအဲ့လိုသေးရင်မနိုင်ဘူးမနိုင်နေခဲမှာသူကအမိုက်ကဒီမရှိကမ်းရှိပြစ်တော့အဲ့ဒါပိုဆိုးကုန
်နောက်တစ်ချက်ကတော့ရန်ကုန်မြို့ရဲ့တည်နေရပါမြစ်သုံးစင်းကြားမှာရှိနေတဲ့အနေထားဟာရေကြီးရေရှမ်းဖြစ်နိုင်မှုအတွက်အခြေအနေပေးနေတာပါရန်ကုန်မြို့တော်စီပင်ပတ်ဝန်းကျင်နဲ့တန့်ရှင်းရေးဌာနဒုတိယဌာနမှူးဒေါက်တာအောင်မြင့်မော်ပြောတာကအ
ဲ့ဒါမဲ့သင့်တဲ့အမိုက်ကများတော့ဒီချောင်းနေချောင်းနေမှာသူကကျွန်တော်ဒီဟိုဘလော့တွေဖြစ်ပေါ်တာပေါ့နော်အကုန်လုံးတက်စင်ပြောပြပြတယ်နောက်တခါကျွန်တော်တို့ဒီဟိုရန်ကုန်မြို့ရဲ့ဖွဲ့စည်းပုံကြတော့ကျွန်တော်မြေတုံးမြေသားတွေမှာကျဲတာဟိုကျဲတော့ဟိုဒီရန်ကုန်ကမှချက်ချင်းမြေထဲကိုဆင်းသွားဖို့ကြတော့အချင်းချင်းပေါ့နော်မြို့လေးတွေအချင်းချင်းချက်ချောင်းညောင်းတွေအချင်းချင်းချက်အဲ့လိုသွားတာတော့ခုနကပြောတဲ့အမိုက်တွေကပိတ်ဆို့သွားတယ်နောက်ကတချို့နေရာမှာကြတော့ကျွန်တော်ဒီဒီညောင်းတွေမှာကသူက open drain နဲ့ဟောပေါ့နော်ဒီ pipe ပြန်ရှိတာဟို open drain မှာဆင်းခိုင်းတာပေါ့ double flow ကြတော့ pipe နဲ့ဆင်းခိုင်းတာပေါ့တချို့နေရာကြတော့သူက pipe လုံးနဲ့သွားတော့အဲ့လိုနေရာဒီမှာသွားပြီးတော့ပြစ်ပြန်အောင်ပေါ့နော်အဲ့တော့ဒီအမိုက်တွေကိုမသိအောင်ဟိုမြစ်ပေါ်တော့ဒီချောင်းတစ်ချောင်းမှာပေါ့နော်ကျွန်တော်ဒီစံစကားလိုမျိုးတွေခါရတယ်ခါရပြီးတော့ကအဲ့ဒီကနေတင့်အောင်ထားလိုက်တော့လေအဲ့ဒီကနေပိတ်ဆို့လို့မှဘိုးများလေးဒီမှာဆင်းရဲမဖွင့်နိုင်တော့ဘူးပေါ့နော်ဒီလိုမျိုးတွေတောင်းလို့ရေရှမ်းတာဖြစ်ပါတယ
်နောက်တစ်ခုကတော့ရန်ကုန်ကဝိုင်းရံထားတဲ့မြစ်တွေနဲ့အနီးအနားမှာရှိတဲ့ကုန်းမြေအခြေအနေမှာမြစ်ဘက်ကမြင့်နေတဲ့နေရာတွေရှိတာကြောင့်မြစ်ဘက်ကနေကုန်းဘက်ကိုပြန်ပြီးရေရှမ်းတာမျိုးတွေလည်းရှိတယ်လို့ဆိုပါတယ်ဦးတျောင်မီပြောတာက
လိုင်းမြေရေရန်ကုန်မြေရေငမိုးကြီးရေဒီမြေသုံးမြေပေါ့ဗျာအဓိကဒီဝန်ရံထားတာအဲ့ဒီဝန်ရံထားတာကဒီရေတက်တဲ့ချိန်ပေါ့ကျွန်တော်တို့ရေဓာတ်ရေခေါ်မယ်ပမာလို့တော့ spin type ပေါ့ဟုတ်ကဲ့အဲ့တော့မြေရေကလည်းဆင်းလာတာရယ်ဆိုတော့ तू ကမြင့်နေကုန်းနေတဲ့အဲ့ဒီမြေစကန်းနာပိုင်းကကုန်းနေတယ် तू ကပိုမြင့်နေအဲ့တော့ရေပိုင်းနေရာတော့ကျွန်တော်ထင်တယ်တော်တော်ရေနစ်တဲ့ပိုင်းခံအောင်ပါပြီရေကြီးရေရှမ်းတဲ့ပိုင်းကနီးမိနိုင်တယ်လေပမာရွတ်ဒီလိုင်းထိပါမယ
်နောက်တစ်ခုကတော့မြို့ပြဖွံ့ဖြိုးရေးကြောင်းလို့ဆိုပါတယ်မြို့ပြဖွံ့ဖြိုးရေးစီးမဲ့ကမ်းမဲ့ဖွံ့ဖြိုးတဲ့ပုံစံမျိုးကြောင်းဆိုရင်ပို့ပြီးမှန်ပါပါတိုက်တာအဆောက်အဦအစ်စ်တွေကိုစောက်တာမှာအင်ရှိကရေမြောင်းနေရာတွေကိုနေရာခိုးလိုက်တာမျိုးမြောင်းပေါ်ကျော်ပြီးအဆောက်အဦတွေကိုစောက်လိုက်တာမျိုးတွေကြောင်းရေစည်းစရာမြောင်းမရှိတဲ့လမ်းတွေရန်ကုန်မြို့မှာမြင်တွေ့လာပါတယ်ဒါတွေကိုစစ်ဆေးပြုပြင်ခိုင်းတာတွေလည်းမရှိလေတော့နှစ်ပေါင်းများစွာဆုလာတဲ့ဒဏ်ကိုရန်ကုန်မြို့တော်ကြီးခံလိုက်ရတာဖြစ်တယ်လို့ဆိုပါတယ်ဒီလိုအဖြစ်မျိုးတွေအပြင်ရန်ကုန်မှာလွန်ခဲ့တဲ့နှစ်ပေါင်း20ကျော်အတွင်းတဖြည်းဖြည်းပျောက်ကွယ်ကုန်ရတာကတော့ကမာရွတ်လိုနေရာမျိုးတောင်းကလာမြောက်ကလာနဲ့ တာဂီတာလိုနေရာတွေမှာအရင်ကမြင်တွေ့ခဲ့ရတဲ့ယာယီရေဝတ်နိုင်တဲ့ retention pond ဒါမှမဟုတ် wet detention basin လို့ခေါ်တဲ့ကစွန်းကင်းတွေရှိတဲ့နေရာမျိုးတွေအသီးနှံစိုက်ခင်းတွေရှိတဲ့နေရာမျိုးလေးတွေပျောက်ကွယ်သွားကြတာဖြစ်ပါတယ်အဲ့ဒီနေရာတွေဟာရွာချတဲ့မိုးရေတွေမြေအောက်ကိုစိတ်ဝင်ပြီးမြေအောက်ရေအဖြစ်အသွင်ပြောင်းပေးတဲ့နေရာတွေဖြစ်ပါတယ်ဒီမြေခွက်လေးတွေဟာမြို့ပြဖွံ့ဖြိုးတိုးတက်မှုရဲ့နောက်မှာမင်းမိန်ပျောက်ကွယ်ရတာဖြစ်ပါတယ်ရန်ကုန်မှာအခုဆိုရင်မြေလွတ်ဆိုလို့ကလေးကစားကွန်းတောင်ပျောက်ကွယ်နေတဲ့အခြေအနေမှာမိုးရေမြေကြီးတွေစိတ်ဝင်ဖို့မြေနေရာမရှိဖြစ်နေတာပါဒီအဖြစ်မျိုးတွေအတွက်ကွန်ကရစ်မျိုးလို့တင်စားခေါ်နေတဲ့စင်ကာပူလိုမှာတော့လူဖန်နီးတဲ့ရေဝတ်နိုင်တဲ့နေရာမျိုးတွေလုပ်ထားတာတွေ့နေရပါတယ်။ရန်ကုန်မှာလည်းအဲ့လိုပုံစံမျိုးဖြစ်အောင်အစီအစဉ်တွေတော့ရှိပါတယ်လို့ဆိုပါတယ်
။ plan မရှိသေးဘူး။အခုကျွန်တော်တို့ဒီလာမယ့်နှစ်မှာဆိုဝါဘင်းရဲ့လုံးပေါ်ပြားတန်းတရာ100 million US dollar အဲ့ဒီကောင်ကရမယ်လို့သူတို့ပြောတယ်။သူတို့အားလုံးသဘောတူပြီးပါပြီ။ဝါဘင်းရော government ရောသဘောတူပြီးတော့အဲ့ဒီဟာစပြီးအကောင့်တွေပေါ်မယ့်အပိုင်းပေါ်ပြား
။ Okay.
အဲ့ဒါဆိုရင်တော့စလုပ်တော့ပေါ့2018 19လောက်ဆိုရင်တော့အကောင့်တွေလေးစပေါ်မယ်သဘောရှိပါတယ်
။ရန်ကုန်မြို့တော်စီပင်လန်တရာဌာနအနေနဲ့ကတော့ယာယီရေဝတ်နိုင်တဲ့ retention pond တွေကိုရှာဖွေဖော်ထုတ်မှဖြစ်တယ်လို့2015ခုနှစ်ကစပြီးနှစ်စဉ်ရေရှမ်းတဲ့နေရာတွေမှာရေတင်တဲ့အချိန်တွေရေပြန့်ထွက်တဲ့အချိန်တွေကိုမှတ်တမ်းပြုစုနေတယ်လို့ဆိုပါတယ်။အခုလိုမှတ်တမ်းတွေပြုစုပြီးရေဆင်းတဲ့စနစ်ရေထုတ်တဲ့စနစ်ပုံစံတွေကိုထုတ်ပြီးလက်တွေ့ဆောင်ရွက်သွားမှဖြစ်တယ်လို့ဆိုပါတယ်။ဒီအတွက်အချိန်ကတော့စောင့်အောင်ပါ။